အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာမြောက်အတ္တလန္တိတ်ဆေးဆိုင်ရာမဟာမိတ်ဖွဲ့နေတိုးရဲ့နိုင်ငံရဲ့ဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အတွက်တနင်္လာနေ့ကဘရပ်ဆဲလ်မြို့ကိုထွက်ခွာသွားခဲ့ပါတယ်။အစည်းအဝေးကိုနိုဝင်ဘာ29ရက်နေ့29ရက်အထိကျင်းပပါပါ။ဒီအစည်းအဝေးမှာဆွေးနွေးကြမယ့်အဓိကအကြောင်းအရာတစ်ရပ်ကတော့အနောက်ဘောလ်ကန်ဒေသရဲ့လုံခြုံရေးနဲ့ဒီမိုကရေစီရေးဖြစ်ပါတယ်။ဘောကန်ဒေသမှာမတီးမငြိမ်ဖြစ်အောင်ရုရှားကလုံးမဲ့စီမံကိန်းရှိတယ်လို့ယူကရိန်းသမ္မတဗလိုဒီမာဇယ်လန်စကီကဒီလအစောပိုင်းကသတိပေးခဲ့တာပါဘောကန်ဒေသရဲ့တည်ငြိမ်ကျယ်ဝတဲ့အနာဂတ်ကိုအုပ်ချုပ်မှုကောင်းတရားဥပဒေစိုးမိုးရေးလူမျိုးအမျိုးမျိုးပါဝင်တဲ့ဒီမိုကရေစီလူခွင့်ရင်းနဲ့အခြေခံခွင့်ရေးတွေလေးစားရေးအပေါ်မှာအခြေခံပါပဲလို့ဥရောပနဲ့ယူရေရှားဆိုင်ရာလက်ထောက်နိုင်ငံကြားရေးဝန်ကြီးဂျင်အိုဘရိုင်းကပြောကြပါတယ်ယူကရိန်းကနေတိုးအဖွဲ့ဝင်ရောက်ဖို့စိတ်အားထက်သန်နေတဲ့အတိုင်းဂျူလိုင်12ရက်နေ့ကဖွဲ့စည်းခဲ့တဲ့နေတိုးယူကရိန်းကောင်စီရဲ့ပထမဦးဆုံးနိုင်ငံခြားရေးဝန်ကြီးအစ်စ်အစည်းအဝေးကိုလည်းမစ္စတာဘလင်ကန်ကတက်ရောက်ဖို့ရှိပါတယ်ဗိုလ်ထုနေမှာတော့မစ္စတာဘလင်ကန်ဟာဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE အစည်းအဝေးကိုတက်ရောက်ဖို့မြောက်မက်ဆီဒိုနီးယားမြို့တော်စကော့ပီးယားကိုသွားရောက်မှာပါ